ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာပစွန်ကန်အလုသမာမွတ်စလင်မျိုးရင်း၅ဦးကိုအမိမတိအဖွဲ့အစည်းတစ်ခုကနေဖမ်းဆီးခေါ်ဆောင်တာခံရတဲ့ကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်မှာမောင်တော်မြို့နယ်တောင်ပိုင်းဥတောင်ကြီးရွာမှာရှိတဲ့ပစွန်ကန်အလုသမာတွေကိုအမိမတိအဖွဲ့တစ်ခုကနေဖမ်းဆီးခေါ်ဆောင်သွားတာနှစ်ရက်ပြည့်ပြီးဖြစ်ပေမဲ့တရေမရရှိသေးကြောင်းဥတောင်ကြီးရွာအုပ်ချုပ်ရေးမှူးဥမောင်ကျန်ကခုလိုပြောပါတယ်
။ဒီစဉ်တွေကနေချာနေမနေ့ကတည်းကမှဖတ်ဖို့တော့လို့ပြောတာပဲ။ပုံစံကနေမှအဲ့မှာအဲ့ဒါ၉ရောက်၅ရောက်ဖတ်ဖို့တော့မိုးစလင်းမြို့သားတွေပါ၄ရောက်ကပြန်ရွှေ့လာဆက်ပြစ်လာတာပေါ့နော်။ဝယ်တောင်းတာလည်းမရှိသေးဘူးနော်။အခုကဘာတရင်မှမရသေးဘူး။ဒေသခံတရားပေါ်တာပေါ့။ကျန်တဲ့လူတွေကမောင်တို့ကအလို့သမားတွေပါ
။ဥတောင်ကြီးရွာဥစဉ်မောင်ပစွန်ကမှနေထိုင်ကြတဲ့အလို့သမား၉ဦးဖမ်းဆီးခံရပြီးအဲ့ဒီထဲက၄ဦးထွက်ပြေးလွတ်မြောက်လာပြီးတော့၅ဦးဖမ်းခံရတာပါဥတောင်ကြီးရွာပစုံကံပိုင်ရှင်ဦးစင်မောင်ကတော့ပစုံကံလုံသား၅ဦးကိုဖမ်းဆီးသွားတဲ့ဖွဲ့ဟာနေဆက်ပြန်ကြသမ ्या ဖွဲ့လို့ယူဆကြောင်းပြောပါတယ
်ကြံကြံတမေရွှေတင်တယ်အဲ့ဒီကောင်တွေကပြင်ခလာမလေးနေလို့မရဘူးဒီမှာပမာခန့်မှမနေလို့မရဘူးအဲ့မှာတော့တန်းတနေရမှာနေနဲ့တူပါတယ်ချောက်ချင်းချင်းလေးမှနေရတခုမှအဲ့လိုလိုတာလေးဆူဆီးသွားမယ်ငွေတောက်ခံမယ်ပြန်လွှတ်လိုက်မယ်အဲ့လိုမျိုးတွေ
ဖမ်းဆီးသွားတဲ့ဖွဲ့တွေဟာဒုတ်ချွန်တွေကိုဒါကင်ဆောင်ထားပြီးအလုပ်သမားတွေရဲ့အဝတ်အစားဆိုလာပြားလက်စစ်ကြိုးတွေကိုလည်းယူဆောင်ထားတယ်လို့ပစုံကပိုင်ရှင်ဦးတင်မောင်ကဆိုပါတယ်ဖမ်းဆီးခံရမှုဖြစ်စဉ်အတွက်အလဲတန်ကျော်ကြီးရွာရဲစခန်းကိုတိုင်ကြားထားတယ်လို့ဆိုပါတယ်ပလဲတန်ကျော်ကြီးရွာရဲစခန်းစခန်းမှုကတော့ဘယ်ဖွဲ့ကဖမ်းဆီးထားတာစုံစမ်းနေစေလို့ဆိုပါတယ်
နောက်ဆုံးတင်ရကျွန်တော်တို့ကပုံစံနေတဲ့ driver ရှိပါလေတရေအမှုရတွဲဥသာတော့ပြောလို့မရတယ်လေ
ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလအတွင်းမှာလဲဥဆောင်ကြေးရွာပစွန်ကလုတ်သားမွတ်စလင်မျိုးရာသူဦးကိုဒီရတွင်သမျှအဖွဲ့ကဖမ်းဆီးသွားတဲ့ဖြစ်စဉ်ကြီးခဲ့တယ်လို့ဥဆောင်ကြေးရွာအုပ်ချုပ်ရေးမှူးကဆိုပါတယ်မြန်မာစိုးရကလည်းအုပ်ချုပ်ရေးလက်လှမ်းမမီတဲ့မောင်တော်နယ်စပ်ဒေသမှာအာစာဖွဲ့တွေပြင်ဒေသတွင်းဓမြအုပ်စုတွေလည်းရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။ရခိုင်ပြည်နယ်မောင်တော်နေစဒေသမှာတပ်မတော်ရင်တန်းပါဝင်နေကြဆောက်ရဲတပ်ဖွဲ့တွေမကြာခဏတိုက်ခိုက်ခံရလေးရှိတယ်လို့မြန်မာစစ်တပ်ကတော့အာစာဖွဲ့လက်ချက်လို့သတင်းထုတ်ပြန်လေးရှိပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။